NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့ပတ်သက်တဲ့သတင်းမှားတွေအွန်လိုင်းပေါ်မှာဖြန့်နေသူတွေထဲမှာတမတော်အဖွဲ့အစည်းတွေပါဝင်နေသလားဆိုပြီး NLD အကြီးအကဲတယောက်ကတန်တရားနဲ့ပြောကြားခဲ့တာကိုတမတော်ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်။တမတော်ဦးထင်ကျော်ယာရုကနေနှုတ်ထွက်တယ်ဆိုတဲ့သတင်း NLD ပါတီဗဟုအလုံးမှုဆောင်အစည်းအဝေးပွဲမှာသူရဦးစီမံတက်ရောက်တယ်ဆိုတဲ့သတင်းတွေဟာမဟုတ်မှန်ကြောင်းအတွင်းရေးမှုအဖွဲ့ဝင်ဦးဝင်းထိန်ကမေလ၄ရက်နေ့တုန်းကသတင်းတောက်တွေကိုနေပြည်တော်မှာရှင်းလင်းပြောကြားခဲ့ပါတယ်။အဲ့ဒီစင်းနှင်းပွဲမှာဦးဝင်းထင်ကသတင်းမှားတွေကိုဘယ်သူတွေဖြန့်နေတယ်လဲဆိုတာပြောရခက်ကြောင်းနဲ့ကြံခံရေးကပဲလုပ်သလားအချို့တမတော်အဖွဲ့အစည်းတွေကပဲလုပ်သလား NLD ကိုမလိုလားတဲ့ IT ကျွမ်းကျင်သူတွေကပဲလုပ်သလားမှန်းဆရခက်ခဲတယ်လို့ပြောကြားခဲ့တာပါအစိုးရကမြို့သားပြန်လည်တည်ညက်ရေးကိုဆောင်ရွက်နေတဲ့ကာလမှာ NLD ပါတီပြောခွင့်ရတာဝန်ရှိသူတယောက်ကစည်းလုံးမှုကိုထိခိုက်စေတဲ့အပြောမျိုးနဲ့တမတော်အပေါ်အခြေအမြစ်မရှိပုတ်ခတ်ပြောဆိုတာကိုပြင်းထန်စွာကန့်ကွက်တယ်လို့တမတော်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်လိုအပ်သလိုတုံ့ပြန်ဆောင်ရွက်သွားမယ်လို့လည်းမေလ9ရက်နေ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တန်တရားစိတ်နဲ့တမတော်ပေါ်ထည့်သွင်းပုတ်ခတ်ပြောဆိုတာတွေဟာတမတော်ရဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်လို့လည်းဆိုထားပါတယ်။အဲ့လိုပြောခဲ့တဲ့အတွက်ပုဂ္ဂိုလ်တဦးအဖွဲ့အစည်းတစ်ခုရဲ့ဂုဏ်သိက္ခာကိုတမင်ထိခိုက်စေသောအရေးအသားနှင့်လူ့အခွင့်အရေးကိုထိခိုက်စေသောအရေးအသားမျိုးဖော်ပြခြင်းမှရှောင်ကျဉ်ခြင်းဆိုတဲ့သတင်းမီဒီယာသမားတွေလိုက်လာရတဲ့ဥပဒေပြဋ္ဌာန်းချက်ကိုတော့ချိုးဖောက်အောင်အားပေးအမြောက်ပြုရာရောက်တယ်လို့လည်းတမတော်ကတုံ့ပြန်ထားပါတယ်ရှင်။